ကလတ်တမကနဲ့အမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့တစ်ခုဟာရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီပေးရေးဆိုတဲ့ခေါင်းစဉ်နဲ့အများပြည်သူထံမှာပြောင်းအလူခံနေပါတယ်။အဲ့ဒီအကြမ်းဖက်အဖွဲ့ဟာမြန်မာနိုင်ငံကဖိနှိပ်ကမွတ်စလင်တွေအတွက်အလူခံခြင်းလို့ခေါင်းစဉ်တက်ထားတဲ့လက်ကမ်းစာရွက်တွေသတင်းစာတွေကြားမှာညှပ်ပါလာတာကိုရဝါပင်ဒီမြို့ကန်ဒီတင်းလာနေကလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။ဂျမတ်ဦးဒါဝါအကြံဖက်အဖွဲ့နဲ့အဲ့ဒီအဖွဲ့လက်အောက်ခံလူမှုရေးအကူအညီပေးရေးအဖွဲ့ခွဲတို့ကအခုအညီတောင်းခံခဲ့တဲ့လက်ကမ်းစာဆောင်တွေကိုဥတုဒူဘာသာစကားနဲ့ဆာမျက်နှာနှစ်ဖက်စလုံးမှာရေးသားပြီးဖြန့်ဝေခဲ့တာဖြစ်ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ပေါ်မှာအရေးပေါ်အကူအညီလိုအပ်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရဲ့ဓာတ်ပုံတွေပုံနှိပ်ဖော်ပြထားပြီးဘလောက်ကူညီနိုင်လဲဆိုတဲ့ငွေကြေးပမာဏပါအကြံပြုဖော်ပြထားတယ်လို့ဆိုပါတယ်။မိသားစုတစုအနေနဲ့သုံးလစာအတွက်အမေရိကန်ဒေါ်လာ900ကိုကူညီနိုင်ပြီးဒဏ်ရာရသူတဦးကိုဆေးကုသဖို့အတွက်ကတော့ဖြန့်မြတ်အဖြစ်ဒေါ်လာ150လိုအပ်တယ်လို့အဲ့ဒီလက်ကမ်းစာဆောင်မှာဖော်ပြထားပါတယ်။သူတို့အဖွဲ့အနေနဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတောင်းခံတဲ့အစီအစဉ်ကိုပါကစ္စတန်နိုင်ငံအတွင်းကခရိုင်တိုင်းမှာပြုလုပ်တော့မှာဖြစ်တဲ့ကြောင်းအဖွဲ့ရဲ့ပြောခွင့်ရအဗ်ဒူရာမန်ကပြောပါတယ်။ဂျမတ်ဦးဒါဝါအကြံဖက်အဖွဲ့ခေါင်းဆောင်ဟာဖစ်မူဟာမက်ဆာအီကိုအခုနှစ်အစောပိုင်းကတည်းကပါကစ္စတန်အစိုးရကထိန်းသိမ်းထားပါတယ်။ဒါပေမဲ့သူဘယ်မှာရှိတယ်ဆိုတာကိုသတင်းပေးနိုင်သူနဲ့ဖမ်းဆီးပေးနိုင်သူကိုစုငွေဒေါ်လာ100,000ပေးမယ်လို့အမေရိကန်ပြည်ထောင်စုကကြေညာထားပါတယ်။